ဒီမိုကရက်ပါတီသမရလောက်ဖြစ်လာဖို့တေချာတလောက်ရှိနေတဲ့ Hillary Clinton ကိုသူမနိုင်ငံသားရေးဝန်ကြီးတာဝန်ယူထားစဉ်အလုပ်အီးမေးလ်တွေကိုသူ့ရဲ့ပုဂ္ဂိုလ်ရေးသုံးတဲ့ email server နဲ့အသုံးပြုကြတာနဲ့ပတ်သက်လို့ရာဇဝမှုနဲ့တရားစွဲစရာမလိုဘူးလို့ပြောကြလိုက်တဲ့ FBI ပြည်ထောင်စုစုံစမ်းရေးဘူရိုအကြီးအကဲ James Comey ကိုဒေါသထွက်နေကြတဲ့ Republican အမတ်တွေကကြာသပတေးနေ့မှာအောက်လွတ်တော်မှာခေါ်ယူမေးမြန်းမှုစီစဉ်ထားပါတယ်။အောက်လွတ်တော်အစိုးရလုပ်ငန်းများနဲ့ပြည်ပြင်ပြောင်းလဲဆိုင်ရာကော်မတီရှေ့မှာထွက်ဆိုဖို့ Comey ကိုဆင့်ခေါ်ထားပြီးနိုင်ငံတော်ရှေ့နေချုပ်လော်ရတာလွင့်ချာလဲရှေ့သတင်းပတ်အတွင်းအောက်လွတ်တော်ဥပဒေရေးရာကော်မတီရှေ့မှာထွက်ဆိုဖို့အစီအစဉ်ရှိနေပါတယ်။နိုင်ငံသားရေးဝန်ကြီးဟောင်းကလင်တန်ပေါ်စုံစမ်းစစ်ဆေးတဲ့နေရာမှာ FBI ကအထူးအခွင့်အရေးပေးဆက်ဆံခဲ့ပုံရကြောင်း Republican အောက်လွတ်တော်ဥက္ကဋ္ဌပေါ်ရိုင်ယန်ကဗိုလ်ထုနေ့မှာပြောပါတယ်။အင်္ဂါနေ့ကအဲ့ဒီဆုံးဖြတ်ချက်ကိုကော်မီကကြေညာပြီးမှသူ့အနေနဲ့အဲ့ဒီဆုံးဖြတ်ချက်ကိုဘာကြောင့်ဘလို့ချခဲ့တယ်ဆိုတာကို Republican နဲ့သိရှိခွင့်ရတဲ့ကြောင်းလဲ Ryan ကပြောပါတယ်ထိတ်တန့်လျက်ဝဲ email တွေကို Emmett Mark ကိုသတိလက်လွတ်ဆန်စွာကင်တွယ်ခဲ့ပုံနဲ့ပတ်သက်လို့ FBI ညွှန်ကြားရေးမှူးရဲ့ပြောဆိုမှုတင်ထွက်သွင်းပြောကြားခဲ့တာကြောင့် Clinton အနေနဲ့ FBI ရှေ့မှာတီးခြားထပ်ဆိုခွင့်ရှိမရှိဆိုတဲ့အပေါ်မှာလဲ Ryan ကမေးခွန်းထုတ်လိုက်ပါတယ်